ဖေဖော်ဝါရီလ23ရက်နေ့မှာနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်တော်အဆန်းစုကြည်နဲ့တွေ့ဖို့အစိုးရရဲ့ဖိတ်ကြားချက်ပေါ်မှာညညွတ်သောတိုင်းရင်းသားများတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေဘလို့တုံ့ပြန်တယ်လဲလို့မန်အင်ဂျင်ကအမိများရမှာတော့ UNFC ရဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာကိုယ်စားလှယ်အဖွဲ့ DPN ဒုတိယခေါင်းဆောင် KIA ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကွမ်မော်ကအခုလိုစပြောပါတယ
်ဒီတွေ့ဆုံမှုကတော့ကျွန်တော်တို့ဟိုလက်ခံပါတယ်အစကတည်းကတွေ့ဆုံမှုလဲကျွန်တော်အစအပြီးတောင်းဆိုထားတာပါအခုတော့ရက်ကိုပြန်ပြီးသတ်မှတ်ချဖို့ကျွန်တော်တို့ညှိနှိုင်းဖို့ဖြစ်ပါတယ
်အစိုးရဘက်ကအခုလိုဒေါက်ဆန်းစစ်ကြီးနဲ့တွေ့ဖို့ဗိုလ်ချုပ်တို့ကိုကမ်းလှမ်းလာတဲ့တာဝန်ချက်မှာဗိုလ်ချုပ်တို့တင်ပြတဲ့ချက်တွေအဓိကဆွေးနွေးမှာလားအဲဆွေးနွေးမဲ့အကြောင်းအရာတွေကိုရောသူတို့ဘယ်လိုပြောလဲရှင
်အဲ့ဒီကိစ္စတော့ကျွန်တော်တို့ညှိနှိုင်းထားတာမရှိပါဘူးဒါပေမဲ့ကျွန်တော်တို့ဘက်ကတော့ဟိုတင်ပြဖို့လိုအပ်တဲ့အချက်တွေဆွေးနွေးဖို့လိုတဲ့အချက်တွေကိုဟိုမြန်ဆင်းဆိုင်ပြီးတော့ကွန်ဗင်းနင်းဆွေးနွေးဖို့ညွှန်ကြားနေဖြစ်ပါတယ်
ပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့ကအဲ KNU မျိုးသားစည်းရုံးနဲ့ဒီ KIO ရို့ပေါ့နော်အခုဒီငင်းငင်းရေးကိစ္စမှာအဲ့ဒီလိုအပ်ချက်တွေပေါ့လေအဲ့ဒါတွေကိုလည်းထောက်ပြထားတော့ဘုကျုပ်တို့အခုထုတ်ပြန်ချက်ထဲမှာပါတဲ့အချက်တွေကပြည်လည်နိုင်ဖို့ပေါ့နော်အထူးသဖြင့်အဲ့စစ်တပ်နဲ့လားဒါမှမဟုတ်အစိုးရနဲ့အဓိကဖြစ်နေတာလားပေါ့နော်အဲ့ဒါဘယ်လိုသုံးသပ်ပါလဲရှင
်ကျွန်တော်တို့ KIO ကနေတော့အမြဲတမ်းအစိုးရလို့သုံးပါတယ်ဒါပေမဲ့အစိုးရဘက်မှာကတမတော်နဲ့လည်းတွေ့ပါဆိုတော့ဟိုအစမ်းနေချက်ချက်လာတာဖြစ်ပါတယ်။ဘာပဲဖြစ်ဖြစ်ကျွန်တော်တို့ကတော့တာဝန်ပေးတဲ့အခွင့်အရေးတွေနဲ့တွေ့မှာပါ။လိုအပ်ရင်ဟိုတပ်ပိုင်းဆိုင်ရာကိစ္စများကိုစီးစားလဲတွေ့ဖို့ရှိပါတယ်။သို့တော်လည်းပဲနိုင်ငံကြီးမူဝါဒအရပေါ်မဲ့လမ်းကြောင်းအားလုံးမှာတော့ UNFC နဲ့ဒီရင်းရဲ့ဥဆောင်မှုအောက်ပိုင်းတွေ့ရတော့တော့လိုက်ပါမှာဖြစ်ပါတယ
်။ဒါပေမဲ့တစ်ဖက်မှာလည်းဒီတက်မတော်ကထိုးစစ်တွေစီနေတဲ့ကိစ္စမှာဒေါက်ဆန်းစုကြည်ဘက်ကတားမြစ်နိုင်မှုမရှိတဲ့အပိုင်းကိုထောက်ပြနေတာတွေလည်းတွေ့ရတယ်။ဒါပေမဲ့တစ်ဖက်မှာဒေါက်ဆန်းစုကြည်ရင်ဆိုင်နေရတဲ့အနေအထားကိုတိုင်းရင်းသားကောင်းဆောင်တွေဘက်ကဘယ်လိုသုံးသပ်လဲရှင်
။ဒေါက်ဆန်းစုကြည်ရဲ့ဒီသူလှုပ်ဆောင်လို့တဲ့စန္ဒကိုကျွန်တော်တို့တံပြားမရှိပါဘူး။အဲကျွန်တော်ပြောခဲ့သလိုပဲ2008အခြေခံဥပဒေအောက်မှာတက်မတော်ကိုဘယ်သူမှအချင်းချုပ်လို့မရပါဘူး။အဲ့တော့တကယ်လို့ဒီနေရာမှာဒေါ်အောင်ဆန်းစုကြည်လို့ပုဂ္ဂိုလ်မဟုတ်ဘဲနဲ့တခြားတယောက်ဖြစ်တယ်ဆိုလို့ရှိရင်ပြည်သူလူထုအနေနဲ့ရော EAO အနေနဲ့ရောဒီလောက်ဤခံနိုင်မလားဟိုတိမခံမဲနဲ့ခုခုထလို့မလားဆိုတဲ့အပိုင်းကိုကျွန်တော်အဓိကထောက်ပြတာဖြစ်ပါတယ်ဒါကြောင့်မလို့ဒီကိစ္စကကျွန်တော်နည်းနည်းရှုပ်သေးပါတယ်အဲ့တော့ဒီလိုလက်မှတ်ထိုးလိုက်ခြင်းအဖြစ်တော်လကောင်းအခုသွားနေတဲ့ငင်းဆိုင်ရေး process တွေအရတော်လကောင်းဒီ2008အခြေခံဥပဒေကြတော့ကတကယ်ပဲကျွန်တော်ကဟိုပုံမှန်နည်းနည်းပြုတ်နိုင်ကြမလားဆိုတဲ့အပိုင်းတွေကလည်းကျွန်တော်နောက်ထပ်ဆွေးနွေးရမယ့်ခေါင်းစဉ်တွေဖြစ်ပါတယ
်အဲ့တော့ဒေါက်ဆန်းစုကြည်တိုက်တွန်းထားသလို NCA စာချုပ်မှာလက်မှတ်ရေးထိုးမဲ့အလားအလာကြတော့ဘယ်လိုရှိလဲရှင
် NCA လက်မှတ်ထိုးမလားမထိုးဘူးလားဆိုတော့ဓာတ်ရိုက်မိကုန်းနေနဲ့မင်းပြီးဓာတ်ရိုက်ဖြေလို့မရပါဘူးကျွန်တော်တို့ဟိုတခြားအထောက်အကူပြုတဲ့ချက်တွေပြီးလို့ရှိရင်ဆွေးနွေးပြီးမှအကျိုးတင်သဘောတူထားမဲ့အချက်တွေရှိပါတယ်ဒါကျွန်တော်ဥပမာနှစ်ခုလောက်ပြောချင်ပါတယ်ဟိုပထမအချက်ကတော့ဥပမာတနင်္ဂနွေလုံးပြစ်ခတ်ရစေးတာချုပ်ပြီးလို့ရှိရင်အစိုးရကတော့လည်းကောင်းဟိုတပ်မတော်ကတော့လည်းကောင်းတနင်္ဂနွေလုံးမှာစစ်စင်းလှုပ်ရှားမှုတွေကိုဟိုရပ်ဆိုင်လိုက်ပြီလို့ကြီးညာပေးနိုင်မလားဆိုတဲ့အမေကွန်ဖြစ်ပါတယ်ဒီဟာကအခုတက်ကြည့်ကြီးညာပေးနိုင်သေးဘူးလို့တပ်မတော်ကရင်းဆိုနေသေးဖြစ်ပါတယ်အဲ့တော့တနင်္ဂနွေလုံးအပြစ်ခတ်ရစင်းကြီးလှုပ်ရှားပြီလို့မကြီးညာပေးသေးနဲ့ကျွန်တော်တို့ကလက်မထိုးမလားဒါဥပမာတစ်ခုပေါ့နော်နောက်တစ်ခုကတော့ဒီကျွန်တော်တို့လက်မှတ်ထိုးပြီးရှင်ကျွန်တော်တို့နှစ်ဖက်တပ်ပိုင်းနေရာပြန်နေချထားရေးကိုဘယ်လိုလုပ်မလဲဆိုတဲ့အပိုင်းကိုကျွန်တော်တို့လက်မှတ်မထိုးသေးတဲ့အဖွဲ့တွေမပြောပါနဲ့လက်မှတ်ထိုးပြီးကြ10ဖွဲ့တောင်မှအခုတည်းကညှိနှိုင်းလို့မရသေးပါဘူးကျွန်တော်တို့ KIO အနေနဲ့ကတော့နှစ်ဖက်တပ်စခန်းတွေဘယ်လိုပြန်နေချထားမလဲဆိုတော့2012ခုနှစ် January 2018ဆွေးနွေးစဉ်ကာလမှာဒီကြေးကြီးဝင်စာနဲ့တင်ခဲ့တယ်2013မေလ29ရက်နေ့ဟုတ်အောင်မင်းတို့ကိုကျွန်တော်တချင်စာနဲ့ကျွန်တော်တင်ခဲ့ပါတယ်အဲ့တော့2012တည်းကတင်ထားတဲ့ဒီအဆိုပြုချက်ဟာအခုချိန်ထိကျွန်တော်မဆွေးနွေးရသေးဘူးအဲ့တော့ဒီလိုတပ်ပိုင်းဆိုင်ရာကိစ္စများကိုဘာမှမဆွေးနွေးရသေးဘဲနဲ့ဒီ NCA ကိုလက်မထိုးမလားဆိုတဲ့ဒီလိုဥပမာမျိုးရှိပါတယ်အဲ့တော့ကျွန်တော်ကလိုအပ်တဲ့ကိစ္စများကိုညှိနှိုင်းပြီးတော့ထိုးနိုင်တဲ့အချိန်ရောက်ရင်လက်မထိုးဖို့ဖြစ်ပါတယ်
UNFC ရဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာကိုယ်စားလှယ်အဖွဲ့ DPN ရဲ့ဒုတိယခေါင်းဆောင် KIA ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကွမ်မော်ကိုမတ်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်